ကျွန်လ29ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ AI အဖွဲ့ရဲ့အစီရင်ခံစာမှာတော့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းနဲ့အတူထိတ်တန်းတက်မတော်အရာရှိ၈ဦးအပြင်အရာရှိငယ်တစ်ယောက်နဲ့နေကြားဆောင်တက်အရာရှိ၃ယောက်တို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အထောက်အထားတွေကိုကြားရှိထားတယ်လို့ဖော်ပြလိုက်ပါတယ်။စာမျက်နှာ200နီးပါးပါတဲ့အဲ့ဒီအစီရင်ခံစာထဲမှာတော့ပြည်မှုကျူးလွန်တဲ့စစ်တပ်ခေါင်းဆောင်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးအရေးယူဖို့ဆိုပြီးတော့လည်း AI အဖွဲ့ကြီးကတိုက်တွန်းထားပါတယ်။ဒီအချက်လက်တွေဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေအပါအဝင်စုစုပေါင်းအယောက်400ကျော်ကိုမေးမြန်းထားသလိုဂျူဒုကနေရိုက်ထားတဲ့ဓာတ်ပုံတွေနဲ့အတူလျှို့ဝှက်ဆာဗဲဆာရန်တွေကိုစုစည်းပြီးတော့မှအခုလိုအစီရင်ခံစာထုတ်ပြန်လိုက်တာလို့လည်းဖော်ပြထားပါတယ်။အခုလို AI အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွေရဲ့သုံးသပ်ချက်ကတော့
အများစုကတော့အရင်ပြောနေကြတယ်ပါပဲ။ဒါရီနဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကရက်တီချက်ကတော့ရှင်းပါတယ်လား။ဆိုရတော့တတ်မလို့ရောကလူကြီးချိုးဖောက်မှုလက်မခံဘူး။ဒါရီကိုတွေ့လို့ရှင်ထိထိရောက်ရေးယူမယ်ဆိုတော့သူပြောထားတယ်။အဲ့တိုင်းပဲရေးယူနေတယ်။ဒါကြောင့်မလို့ဒီအစီအခံစာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဆိုရပေါ်မှာသိပြီးတော့ထူးခြားတဲ့တရားမှုရှိမယ်လို့တော့မထင်ဘူး။တတ်မလို့အကြီးအကဲတွေကို AI ကနေမှမှဒီလိုမျိုးနိုင်ငံတကာခုံရုံးတင်ဖို့အပြစ်ပေးဖို့ဆော့ဆွဲခဲ့တာတော့ခုမှလည်းမဟုတ်ပါဘူး။ဒါဗိုလ်ချုပ်မှုတရှိတဲ့တက္ကနရဒီလိုဆော့ဆဲကြောဆိုတာတွေရှိခဲ့တာပဲ။အဲ့တော့ခု AI ရဘုတ်နဲ့ပတ်သက်လို့ဒါလားကျွန်တော်တို့ဆိုရခွေရတဲ့နည်းတတ်မလို့ကဘာမှရည်ယူဆောင်ဖို့ရှိမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ
်။ AI အဖွဲ့ရဲ့အစီရင်ခံစာထဲမှာတော့ပြည်မှုကျွလွန်တဲ့တက်မလို့ကထိတ်တန့်အရာရှိတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာရာဇဝတ်ခုံရုံးတွေမှာစုံစမ်းစစ်ဆေးဖို့ဆိုတဲ့အချက်ကအဓိကပါဝင်နေပါတယ်။ဒီတော့ ICC ခုံရုံးကိုတင်နိုင်ဖို့အတွက် AI ရဲ့တက်တွန်းချက်ဟာဥပဒေကြောင့်အရဖြစ်လာနိုင်ပါသလား။မန္တလေးမြို့ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးရှင်းပြတာကတော့
ICC တင်ဖို့ကြာတော့ကျွန်တော်တို့ကရောမသဘောတူစာချုပ်ပေါ့နော်။ Rome Statute ရဲ့အချက်လက်တွေနဲ့ကိုက်ညီရတယ်။ပုဂ္ဂလိကနိုင်ငံတွေကိုတင်မယ်ဆိုလို့ရှိရင်အတင်ခိုင်းမဲ့လူတွေဟာအဖွဲ့ဝင်နိုင်ငံဖြစ်ရတယ်။စိတ်ပါတီမှပါမှသူကရည်ယူလို့ရတယ်ပေါ့နော်။အဲဒုတိယတစ်ချက်ကတော့အဲ့လိုစိတ်ပါရီကမဟုတ်တော့လည်းပဲရည်ယူဆောင်နေတာကုလသမဂ္ဂတုံ့ပြန်ရေးကောင်စီပေါ့ UNSC ကနေပြီးတော့ ICC ကိုတာဝန်ပေးလျှော့တဲ့အခါမှာဆောင်ရွက်နိုင်အဲ့တော့ AI တို့ဘာတို့ကတောင်းဆိုချက်ရတော့ ICC ကလက်မခံနိုင်ဘူးအဲ့တော့ခုကမြန်မာနိုင်ငံက ICC ရဲ့အဖွဲ့ဝင်နိုင်ငံ123နိုင်ငံမှာမပါဘူးရောမတဘောတူစာချုပ်ရဆိုရင်သူကရည်ယူဆောင်ဆိုမရှိဘူးဒုတိယတစ်ချက်ကကုလသမဂ္ဂတုံ့ပြန်ရေးကောင်စီကလည်းပဲအဲ့ဒီအခွင့်အာဏာကိုအနှင့်မထားဘူးမရှိတဲ့အတွက်တော့ICC အနေနဲ့သူ့မှာကျွန်တော်တို့ဥပဒေစကားအရကျွန်တော် jurisdiction ပေါ့ဗျာစီရင်ပိုင်ခွင့်မရှိဘူးလို့ပြောပါပါတယ်။အဲ့တော့အဲ့ဒီနေတိုင်းမှာ AI ကသူ့ရဲ့ထုတ်ပြန်ချက်တွေ့ရှိချက်တွေထုတ်ပြန်တာဟာတော့သူ့ရဲ့တွေ့ရှိချက်တွေဖြစ်ပြီးတော့ ICC ကိုတင်ဖို့ဆိုရင်တော့ဥပဒေရစီနာမှုမရှိဘူးလို့ပဲကျွန်တော်ပြောပါမှာ
။ရခိုင်ပြည်နယ်ထဲမှာတက်မတော်နဲ့အတူလက်နက်ကိုင်အဖွဲ့အစည်းတချို့ဟာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးအမေရိကန်နိုင်ငံကနေဒါတို့ကဒီထံခတ်အရေးယူမှုတွေစတင်ခဲ့တယ်လို့ဇွန်လ26ရက်နေ့ကဆိုရင်လည်း EU ဥရောပသမဂ္ဂကတာဝန်ရှိတဲ့တက်မတော်အရာရှိ9ဦးကိုထံခတ်အရေးယူတာတွေလုပ်လိုက်ပါတယ်။ဒါ့အပြင်မြန်မာတက်မတော်ဘက်ကဆိုရင်လည်းအာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေအတွင်လုံခြုံရေးဆိုင်ရာတွေကင်တွယ်မှုမှာအားနေခဲ့တဲ့အတွက်ဆိုပြီးတော့တက်မတော်အရာရှိဗိုလ်ချုပ်တဦးကိုတာဝန်ကနေရပ်ဆိုင်းခဲ့တယ်လို့နောက်ထပ်အရာရှိတဦးကိုလည်းအလုပ်ကနေထွက်ခွင့်ပြုလိုက်ပါတယ်။ဒီလိုအခြေအနေတွေနဲ့တပြိုင်တည်းအခုလို AI အဖွဲ့ရဲ့အစီရင်ခံစာထွက်လာတာဟာရခိုင်ပြည်နယ်နဲ့ပတ်သက်လို့နိုင်ငံရေးထိုးစစ်တွေလို့မြင်ကြောင်းရှင်းနေဦးသိန်းတန်းဦးကသုံးသပ်ပါတယ်
။ဟိုရခိုင်မှာဖြစ်ခဲ့တဲ့ကိစ္စတွေရောဒီအကြီးကျယ်ငင်းပွားကြပြီးတော့ကျွန်တော်နိုင်ငံဘက်ကလည်းလုံးဝဘူးခံပြီးတော့ညင်းတော့ဘာမှမဖြစ်ဘူးဘာမှမချိုးပေါက်ဘူး။တစ်ခါကြတော့အကြီးကျယ်ချိုးပေါက်တဲ့ဒါ genocide ပါလူမျိုးနဲ့လူသားမျိုးနဲ့တုံးအောင်တပ်ဖြတ်တဲ့မှုဖြစ်ပါတယ် crime against humanity ဖြစ်တယ်ဆိုတော့ကျွန်တော်မြင်တာကတော့ဒီဟာရဲ့အရှိန်ကိုညင်းညင်းတာပေါ့နော်။ပါ EU ကနေပြီးတော့တက်မတော်အရာရှိ9ဦးကိုရေးယူဆောင်ရတယ်နော်ဟိုကျန်တာတွေကလည်းဆန့်ကျင်တွေကဝိုင်းစင်းစားနေကြတာပေါ့ဗျာဒါတက်မတော်နဲ့ပတ်သက်ပြီးတော့အဲ့ဒီအချိန်တွေကိုတိုးပြင်ဖို့အတွက် AI ကဒါကိုထုတ်လာတာဖြစ်တယ်အဓိကအရေးကြီးတဲ့အချက်ပေါ့ဗျာသက်ဆိုင်ရာအမျိုးသားနိုင်ငံကအဆိုပြုထားတဲ့ status ကို condition တစ်ခုနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရတဲ့စုံစမ်းစစ်ဆေးမှုပြုလုပ်တဲ့ဆိုရင် ICC ကဝန်ရောက်ဆော့ဖက်ဆိုမရှိဘူးအဲ့ဒီကတ္တနာတွေကဒီဘက်မှာကျွန်တော်တို့ဥပဒေချောင်းရပြောစရာတွေကရှိနေတယ်ကျန်တာတွေကတော့ကျွန်တော်နိုင်ငံရေးထိုးစစ်လို့ထင်နေရ
အခုလို AI အဖွဲ့ကြီးရဲ့ထုတ်ပြန်တဲ့အစီရင်ခံစာတွေဟာဘလို့နေရာမျိုးတွေမှာအကျိုးသက်ရောက်မှုသွားပြီးတော့ရှိနိုင်ပါသလဲပြန်ကြားရေးဝန်ကြီးကြီးဟောင်းတူဖြစ်တဲ့ဦးရထွေရဲ့သုံးသက်ချက်ကတော့
ပထမတစ်ခုကတော့နိုင်ငံတကာဆက်ဆံရေးမှာတော့ကျွန်တော်တန်တမာဆိုင်ရာပြားတွေပုံများလာမှာပေါ့သူသဖြင့်ကုလသမဂ္ဂနဲ့ဆက်ဆံတဲ့ခါမှာဒီကိစ္စကပြားတွေပုံများလာနိုင်တယ်ဒီကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံဒုက္ခတဲ့ကိစ္စတွေပြောတဲ့ခါမှာဒီလိုဆွဆွဲချက်တွေကိုတင်ရတဲ့အာယူပြီးတော့မှလှုပ်လာနိုင်မျိုးတွေရှိပါတယ်။နောက်ပြည်တွင်းမှာကတော့ဒီလိုဆွဆွဲပြောကြားမှုတွေကြောင့်ဒေသခံတိုင်းရင်းသားတွေပေါ်ထူးထူးရခိုင်နဲ့မ မြန်မာနိုင်ငံသားတွေအနေနဲ့ကတော့နိုင်ငံတကာအဖွဲ့အစည်းများရဲ့တရားမျှတမှုနဲ့ပြန်မလိုက်မှုပေါ်မှာပို့ပြီးတော့ယုံကြည်မှုအားနည်းလာမှာပေါ့အဲ့ဒါမျိုးကတော့ဒီမှာသွားပြီးတော့အကျိုးသိရမယ်လို့ဆိုတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ရခိုင်ပြည်နယ်တွင်းမှာလှုပ်ရှားနေတဲ့လုပ်ငန်းတွေပေါ်မှာသွားပြီးတော့ထိခိုက်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်။ဒါပေမဲ့ဒုက္ခသည်စကန်ကရိုဟင်ဂျာဦးလာမြင့်ကတော့သူတို့အနေနဲ့ဥပဒေအကြောင်းအရနားမလည်ဘူးဆိုပေမဲ့အခုလို AI အဖွဲ့ရဲ့အစီရင်ခံစာတွေအပြင်သူတို့ကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့နိုင်ငံတကာကကူညီဖြည့်ရှင်းပေးနေတာကိုကျေးဇူးတင်တယ်လို့ပြောပါတယ
်။အာနိုင်ငံတကာကလောက်တာကိစ္စကိုကျွန်တော်တို့လည်းဝန်တာပါတယ်ဒီကိစ္စကိုအမှန်တည်းလောက်တာကိုကျွန်တော်တို့ကျေးဇူးလက်တင်ပါတယ်ဒီကိုဆွံ့ပြပြီးမှငွေရဒေတာကိုဆွံ့ပြပြီးမှသူတို့စာဝတ်နေတဲ့အခက်အခဲနဲ့အမျိုးမျိုးဒီဒေတာကနေဆွံ့သွားပြီးမှသွားတယ်ဆိုတော့သူတို့တော့လည်းကျွန်တော်တို့ဝန်နေပါတယ်စိတ်လည်းမကောင်းဖြစ်ပါတယ်။အဲ့လက်ရှိမှာကျွန်တော်ကကျုပ်ဆောင်တဲ့မှာလို့ပဲကျွန်တော်ဒီကနေမြို့ပေါ်မှာတက်နိုင်ဘူးဒီကနေ့ပြင်မှာဟိုတော့ဒီတော့သွားလို့မရဘူးစီကူဟိုသွားသွားမယ်ဆိုရင်လည်းသွားလို့မရဘူးအဲ့လိုပဲကြည့်နေပါလေကျွန်တော်မှမတန်သွားရေးနိုင်ရေးပညာရေးချက်မှရေးလူငွေအခက်အခဲမျိုးမျိုးရှိပါလေဒါပေမဲ့ကျွန်တော်တို့ခံစားနေပါလေဌာနမှုကိုတောက်တာပြီးတော့ကျွန်တော်တို့ကိုလူလူချင်းဒီလိုခွဲခြားမှုမလုပ်ခွင့်နဲ့ကျွန်တော်တို့ကိုပထမလူလူပဲချစ်ချစ်ချင်းချင်းနေတိုင်းပို့ကျွန်တော်တို့ကောင်းကောင်းမွန်မွန်နေတိုင်းပို့အဲ့ဒါလိုပဲနေတိုင်းချင်းပါလေကျွန်တော်တို့က
ခုလို AI အဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ဒီဆိုရရဲ့ဒီသဘောထားကိုသိနိုင်ဖို့အတွက်နိုင်ငံတော်အတိုင်းပင်ခံရုံးရဲ့ညွှန်ကြားမှုချုပ်ဦးစောထေးကိုဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးရှင်။ဒါပြင်လည်းရခိုင်ပြည်နယ်တဲကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီးပြီးထွက်ပြေးသွားကြသူတွေနဲ့ပတ်သက်လို့မြန်မာအစိုးရဟာ ICC ရာဇဝတ်ခုံရုံးကိုလာမယ့်ဇူလိုင်လ28ရက်နေ့နောက်ဆုံးထားပြီးတော့ဖြည့်ရှင်းပေးဖို့ဆိုပြီးတော့လည်း ICC ခုံရုံးကတရားသူကြီးတွေကတောင်းဆိုထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာ ICC အဖွဲ့ထဲမှာလက်မှတ်ရေးထိုးထားတာမဟုတ်တဲ့အတွက်သူတို့အနေနဲ့တုံ့ပြန်စရာမရှိဘူးလို့လည်းမြန်မာအစိုးရကသူတို့ရဲ့သဘောထားကိုထုတ်ပြန်ထားပါတယ်ရှင်။